ဒီမိုကရေစီစနစ်ခိုင်မာအားကောင်းအောင်ကြိုးပမ်းနေတဲ့အရက်သားအစိုးရလက်ထက်မှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးလှုပ်ရှားနေသူတွေဥပဒေပုံမှန်မျိုးစုံနဲ့တရားရင်ဆိုင်နေရပါတယ်။တရားစွဲဆိုမှုတွေဟာလွတ်လပ်စွာဆန္ဒဖော်ထုတ်မှုတွေကိုကန့်သတ်တဲ့ဒီမိုကရေစီမဆန်တဲ့လုပ်ရက်ဖြစ်တယ်လို့ဝေဖန်မှုတွေလည်းရှိလာနေပါတယ်။တရားစွဲဆိုထောင်ချခံထားရတဲ့လှုပ်ရှားသူတွေကိုဒီသတင်းပတ်ထဲမှာပဲထပ်ပြီးတော့တရားစွဲတာအပြီးသတ်အမိန့်ချဖို့တွေရှိနေတဲ့အပေါ်အခုလိုဝေဖန်ထောက်ပြနေကြတယ်ဆိုတာကိုတော့မဆုမောငါစူးစီးတင်ပြပေးထားပါတယ်ရှင်။
ပြည်တွင်းစစ်ရဆဲရေးစစ်ဆောင်ဒုက္ခတဲ့ရေဆန္ဒပြတဲ့ငြိမ်းချမ်းရေးတောင်းဆိုတဲ့သူတွေနောက်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုထင်ဟပ်စေတဲ့တကြံတန်ချက်ထိုးသူကျောင်းသူကျောင်းသားတွေနဲ့ကချင်စစ်ရှင်းနှစ်ပြည့်နောက်7 July နှစ်ပတ်လည်အခမ်းအနားစတဲ့နိုင်ငံရေးငြိမ်းချမ်းရေးလှုပ်ရှားမှုတွေမှာဥဆောင်တဲ့သူတွေကိုတက်မတော်ရဲလုံကြုံရေးတပ်ဖွဲ့ဝင်တွေနဲ့အာဏာပိုင်တွေဘက်ကဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုနေတာဖြစ်ပါတယ်။တချို့ကတော့ဒီသတင်းပတ်ထဲမှာပဲတရားထပ်ပြီးတော့စွဲဆိုတာအပြစ်သက်အမိန့်ချဖို့တွေရှိနေပါတယ်။7 July အမွေဝယ်နေ့ခန္ဓာတော်ကနှစ်စဉ်ပုံမှန်ခြိတက်နေကြဖြစ်ပေမဲ့ဒီနေ့မှာတော့ចောင်းသားသမဂအဆောက်အဦဟောင်းကိုတွားရောက်အလေးပြုခဲ့ကြတဲ့ចောင်းသားတွေကိုကမာရွရဲစခန်းနဲ့လှိုင်းရဲစခန်းတာဝန်ရှိသူတွေကတရားစွဲဆိုခဲ့တာပါ။လာမယ့်ဩဂုတ်လ28ရက်နေ့မှာတော့ကမာရွတရားရုံးကအပိသက်အမိန့်ချမှာဖြစ်တယ်လို့တရားစွဲခံရသူတဦးဖြစ်တဲ့ရန်ကုန်ရှေ့ပိုင်းတက္ကသိုလ်ចောင်းသားများသမဂဘာကသားနဲ့အိုးဝီစာသင်ကျောင်းတာဝန်ခံကိုမင်းသွေးသိက်ကပြောပြပါဗျာ။
ကျွန်တော်နောက်ဆုံးအချိန်လေးကတော့အပြန်လန်လဲအားလုံးဖြစ်ပြီးသွားပြီဆိုတရားသူကြီးကကျွန်တော်လာမယ့်28ရက်နေ့နေ့လယ်2နာရီကိုအမိန့်ချမယ်လို့ပြောပါတယ်အမိန့်ချတာကတော့ဘယ်လိုပုံစံချမလဲတော့မသိဘူးဒါပေမဲ့ကျွန်တော်အမှုစရင်ဆိုင်ကလေးကကျွန်တော်ရှိနေမငါပဲကိုဘောက်ကိုရှောက်လဲဖို့ဆိုတာရဲ့နောက်ပြီးတော့တကယ်ရဲ့အမိန့်ချခဲ့လို့ရှိရင်တော့ငွေတန်သုံးဖို့ထောင်တယ်ထောင်တယ်ကိုပဲယူဖို့ဆိုပြီးတော့ကျွန်တော်ဒီအဲဆုံးမစရာတိုင်းကျွန်တော်လိုက်နာရပါပေါ့လေကျွန်တော်ဒီပုံမှန်19နဲ့နောက်ဒီမြစ်စုစီပုံမှန်တွေရဲ့ဥပဒေကြောင့်ရလဲတရားစွဲတာမမှန်ကန်တယ်လို့ဒီမိုကရေစီစနစ်ကိုတွားနေတဲ့အချိန်မှာဒီဒီမိုကရေစီရဲ့စံချိန်စံညွှန်းတွေအိဗယ်သမချက်တွေကိုစန့်ကျင်နေတဲ့ပုံမှန်တွေနဲ့ဒီလိုဆိုင်ရစရရဟောပါနေတဲ့ကိစ္စပါပဲ
လက်ရှိထောင်ထဲမှာအကျဉ်းချခံထားရတဲ့ဒေါင်းတို့မျိုးဆက်ကကျောင်းသားတွေကိုလည်းနောက်ထပ်ထပ်ပြီးအမှုထက်တိုးတရားစွဲဆိုမှုတွေရှိပါတယ်ဒီလိုအခြေအနေကတော့အရက်သားဆွေရလက်ထက်တိုင်းပြည်မှာနိုင်ငံသားအခွင့်အရေးနဲ့အညီလွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်နဲ့ထိပါခံလာရတဲ့အနေအထားဖြစ်နေတယ်လို့ကချင်စစ်ရှင်းနှစ်ပြည့်တဲ့အချိန်ပြည်တွင်းစစ်ရပ်ဖို့နဲ့စစ်ဆောင်ပြည်သူတွေရဲ့အရေးငြင်းငြင်းစွာတိုးဖော်တင်ဆက်ခဲ့တဲ့အပေါ်တရားစွဲဆိုခံထားရသူဖြစ်တဲ့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူမဆိုင်နုပန်ကလည်းအခုလိုသုံးသပ်ပါတယ
်စစ်ဆောင်ရမယ့်ကပဲကျွန်တော်တက်တေကိုစစ်ဆေးနောက်ဆုံးပြီးသွားပြီပေါ့နော်အခုလာမယ့်26ရက်နေ့ကျော်ဆောက်လိုက်ချက်ပြီးနေပြီးမှတရားရည်ကြီးကနေဒီရှင်းတာမျိုးပေါ့တရားရရဲ့ဒီဖိအားပေးမှုကြောင့်တရားစွဲဆိုမျိုးမဟုတ်ပေနဲ့ဥပဒေနဲ့တရားစွဲတဲ့ဟာနဲ့ချင်းထောက်တာမျိုးဒီမျိုးကတော့ကျမတို့ကအခုလိုဆေးကတော့ဒါတရားရည်သက်မှာပဲကျမတို့ကအားကိုးနေတယ်ပေါ့နော်တရားစီရင်ကလည်းကျမတို့ဘက်ကနေမှန်ကန်တဲ့တရားညတ်တဲ့ကျစီဖြစ်နိုင်ဖို့ဆိုတော့ကျမတို့ကမျိုးလင့်တယ်ဗီဒီယိုချူအလုံးနဲ့ဒါကိုလည်းမျိုးလင့်တယ်လို့လည်းမြင်တယ်ပေါ့နော်ဟုတ
်နိုင်ငံသားခွင့်ရေးတွေကိုချိုးဖောက်နေတဲ့တရားစွဲဆိုထောင်ချမှုတွေပေါ်မှာတရားခွင့်တွေအထိတွားရောက်လေ့လာကြဖို့ရှိတယ်လို့အတန်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့ကသူတေသနာမန်နေဂျာကိုရဲဝေဖြူအောင်ကအခုလိုပြောပါတယ
်သူကဒီအာနာရှိတဲ့လူတွေအာနာပိုင်တွေကနေပြီးတော့ဒီလိုလည်းဆက်လို့ဖတ်ပတ်ဆိုခွင့်ကိုသူတို့တွေကဒီ UI ချက်ရှိရှိပြည့်ရခါမှာသူတို့တွေကဒီ design မမနဲ့ကိုလှုပ်လာတွေ့ရပေါ့နော်အခုကသူတို့ကဒီကျွန်တော်တို့ចောင်းသားလူငယ်တွေပြီးတဲ့ခါမှာလူခွင့်တက်ကြလှုပ်ရှားသူတွေဆိုတာကဒီလူခွင့်ကြီးချိုးပေါက်ခံရပြီဆိုလို့ရှင်ပြောမှာပဲဆိုမှာပဲဟိုတိုက်ပွဲကြီးဖြစ်နေလို့ရှင်လည်းငင်းကြဲရအောင်လို့ပြောကြဆိုကြမှာပဲအဲ့ဒီခါမှာဒီမဟုတ်တဲ့လူမမနဲ့လူခွင့်ချိုးပေါက်တဲ့လူမမြင်အောင်ပြောမယ်ပေါ့နော်ဒါပေမဲ့ပြဿနာကဒီလက်ရှိဒီဟိုစစ်တပ်ရောပြီးတဲ့ခါမှာဒီလက်ရှိဒီအာဏာရဟိုပါတီတော့ပြည့်ရခါမှာပေါ့နော်ဒီအစိုးရအဖွဲ့တစ်စိတ်တစ်ပိုင်းကနေပြီးတော့လူခွင့်ချုပ်ဖောက်မှုရှိနေဒီကျွန်တော်တို့ဒီလူခွင့်တက်ကြလို့ရှာသူတွေတောင်းသားလူငယ်တွေကိုပြောခွင့်ဆိုခွင့်မရအောင်လို့တို့တွေကအဲ့လိုမျိုးဖန်ဆီးထားတာကိုတို့တွေနဲ့ဟိုတိုက်နှက်တက်လာတဲ့သဘောမှာရှိနေလို့တော့မြင်ပါတယ
်ဒါအပြင်စီးရေးပြည်ပခါတွေဖြစ်နေတဲ့တိုင်းရင်းဒေသတွေမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ဆက်နွယ်တဲ့ဆိုပြီးမတင်ကားလို့ဒေသခံတွေကိုဖန်ဆီးစစ်ဆေးမှုတွေရှိနေသလိုအချင်းနောက်နေတဲ့မှာလည်းနိုင်ငံရေးကျင်းသားတွေဆက်ရှိနေသေးတဲ့အနေအထားပေါ်မှာစွန့်မကင်းဖြစ်ကြောင်းအချင်းသားရေးလှုပ်ရှားသူတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားသူတွေဘက်ကဝေဖန်ပြောဆိုနေကြခြင်းလည်းဖြစ်ပါတယ်ရှင်